2018ခုနှစ်စံပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းကုတာပြင်ကျေးရွာနာကအစုလိုက်ပြုံလိုက်မြှုပ်ထားတဲ့ရုပ်အလောင်းတွေရဲ့အမှုကိုစစ်ဖက်ဆိုင်ရာတရားရုံးကစစ်ဆေးသွားမှာဖြစ်တဲ့အကြောင်းမနေ့ဩဂုတ်လ31ရက်နေ့ကတပ်မတော်ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေနဲ့ဥပဒေကျွမ်းကျင်သူတွေဘက်ကတော့နိုင်ငံတကာအတိုင်းအဝိုင်းရဲ့ဖိအားတွေကိုရှောင်လွှဲလိုတဲ့စစ်တပ်ရဲ့ဟန်ပြလုပ်ရတာဖြစ်နိုင်တယ်လို့တုံ့ပြန်ခဲ့ကြပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံကိုဆက်ပြီးတော့ပြောပြပါမယ်ရှင်။
2019ခုနှစ်မတ်လကတက်မတော်နီးဥပဒေနဲ့အညီဖွဲ့စည်းခဲ့တဲ့ဥက္ကဋ္ဌဘိုးချုပ်မြတ်ကျော်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးခုံရုံးအဖွဲ့ဟာရခိုင်ပြည်နယ်ဘူးတီတောင်မောင်းတော်နယ်မြေတွေမှာဇူလိုင်လ15ရက်နေ့ကနေဩဂုတ်လ5ရက်နေ့အထိဒုတိယအကြိမ်တွားရောက်စစ်ဆေးခဲ့ကြောင်းမနေ့ကတက်မတော်သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စုံစမ်းစစ်ဆေးရေးခုံရုံးကစစ်ဆေးခဲ့တဲ့2ကြိမ်အတွင်းကုတပြင်ကျေးရွာဖြစ်စဉ်အချို့မှာညွှန်ကြားချက်အတိုင်းလိုက်နာဆောင်ရွက်ဖို့အားနည်းခဲ့တဲ့အတွက်စစ်စည်းကအရာအရေးယူဖို့တွေးရှိခဲ့ရကြောင်းနဲ့စစ်တရားရုံးအနေနဲ့စစ်ဖက်ဆိုင်ရာတရားစီရင်အတိုင်းဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ကုတပြင်ကျေးရွာဝင်းကျင်မှာယာနဲ့ချီတဲ့ရုပ်အလောင်းတွေမြုပ်ထားတာကို AP သတင်းဌာနက2018 February 1ရက်နေ့မှာဖော်ပြခဲ့တာဖြစ်ပါတယ်။ဒီလိုပြင်းထန်လာတဲ့ပြစ်မှုကျူးလွန်မှုတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ကဝန်ခံကင်တွယ်လာတာဟာနိုင်ငံတကာအတိုင်းအဝိုင်းရဲ့ဖိအားပေးမှုကိုရော့ကျစေဖို့အတွက်ရည်ရွယ်တာဖြစ်တယ်လို့ဗြိတိန်အခြေစိုက်ဘာမာကမ်ပိန်း UK အဖွဲ့အမှုဆောင်ညွှန်ကြားမှု Mark Farmana ကပြောပါတယ
်။ I think that this shows that the pressure is working. The military are afraid.
ဖိအားပေးမှုတွေထိရောက်တယ်ဆိုတာပြောင်းနေတယ်လို့ကျွန်တော်မြင်ပါတယ်။စစ်တပ်အနေနဲ့စိုးရိမ်မှုတွေရှိနေတယ်လို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်း ICC နိုင်ငံတကာရာဇဝတ်ခွင့်ရုံးကနေနိုင်ငံတကာဥပဒေနဲ့အညီစစ်ဆေးစီရင်မှုကိုစိုးရိမ်နေတာပါ။သူတို့အနေနဲ့နိုင်ငံတကာတိုင်းဝိုင်းကိုကြိုးစားပြီးလုပ်ပြနေတာကစစ်မှန်တဲ့စုံစမ်းစစ်ဆေးမှုတွေကိုစစ်တပ်ကဆောင်ရွက်နေတယ်ဆိုတာပါ။နိုင်ငံတကာတိုင်းဝိုင်းရဲ့ဖိအားတချို့ကိုရှောင်လွှဲဖို့သူတို့စစ်တရားရုံးကနေဥပဒေနဲ့အညီစစ်ဆေးကင်တွယ်မယ်ဆိုပြီးလုပ်ပြတာဖြစ်ပါတယ်။
ဒါပေမဲ့ပြဿနာရှိနေတာကစစ်တပ်ကဒီလိုလုပ်ပြတဲ့ပုံစံမျိုးအရင်ကလည်းတွေ့မြင်ခဲ့ကြရကြောင်း Mark Farmana ကဆိုပါတယ
် But the problem is we've seen this before. We've seen when they have allowed
စစ်သားတွေနဲ့လူမျိုးရေးတပ်သားတွေမှာအပြစ်ရှိတယ်ဆိုပြီးထောင်ဒဏ်စီရင်ချက်ချမှတ်ခဲ့ပြီးမဲ့လာနေငယ်ကြမှာတော့သူတို့ကိုတိတ်တဆိတ်လွတ်ပေးကြတာတွေရှိပါတယ်။နောက်ပြီးအောက်ခြေအဆင့်စစ်သားတွေလောက်ကိုပဲပြစ်ဒဏ်ချမှတ်တာမျိုးရှိခဲ့ပြီးရွာတွေနဲ့အရက်သားတွေကိုတိုက်ခိုက်ဖို့အမိန့်ပေးစေခိုင်းတဲ့စစ်တပ်အထက်အရာရှိတွေအနေနဲ့တရားရုံးတင်စစ်ဆေးခံရတာမျိုးတခါမှမရှိခဲ့ဘူးပါဘူး
။အလားတူဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ရဲ့ရှေ့နေဦးမင်းလွင်ကလည်းစစ်ခုံရုံးဖွဲ့စစ်ဆေးချက်တွေကိုအများပြည်သူမသိရတဲ့အတွက်တက်မတော်ရဲ့စစ်ဆေးမှုတွေကိုယုံကြည်ရခက်တယ်လို့အခုလိုထောက်ပြပါရယ
်။နိုင်ငံတကာကနေပြားပီးလာတယ်ဆိုတော့မှသာအဖွဲ့တွေထေလို့ပြီးတော့စုံစမ်းစစ်ဆေးတယ်ပြီးတဲ့အခါကျတော့စစ်ခုံရုံးမှာပဲအကျဉ်းကြီးနဲ့စုံစမ်းစစ်ဆေးပြီးတော့ပြစ်ဒဏ်ပေးလိုက်ရတယ်အဲ့တော့ပုံရင်းဖြစ်ခဲ့တဲ့ဥစ္စာဘာဖြစ်ခဲ့တယ်ဆိုတာကိုအပြင်ကလူတွေလည်းဘယ်သူမှသိခွင့်မရှိဘူးအဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေအရတမတော်နဲ့ဆိုင်တဲ့ကိစ္စရပ်တွေကိုစစ်တရားရုံးနဲ့သာစစ်ဆေးစီရင်မယ်ကာကွယ်ရေးဦးစီးချုပ်ရဲ့အမိန့်ရနောက်ဆုံးအဆုံးဖြတ်ကနောက်ဆုံးအတည်ဖြစ်တယ်လို့ဆိုထားတဲ့အတွက်ကျွန်တော်တို့ရှေ့မှာတုန်းက၃ခါလောက်စစ်ဆေးစီရင်ပြီးတဲ့ဒီမှာအချို့လည်းစစ်တရားရုံးကနေအမြင့်ဆုံးပြစ်ဒဏ်ပေးလိုက်တယ်လို့သာပြောတယ်အဲ့ဒီလူတွေကနောက်ပိုင်းကျတော့တမတော်ရဲ့အရန်အင်အားအဖွဲ့တွေထဲမှာပြန်ပါလာတယ်လေကျွန်တော်တို့တွေ့နေရတယ်အဲ့တော့ကျွန်တော်တို့ကတော့ပြိတ်ပြီးတော့ယုံကြည်တော့မရှိပါဘူး
တဖက်မှာလည်းအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာကနေစစ်ကောင်းဆောင်တွေကိုတီးတန့်ပြစ်မှတ်ထားပိတ်ဆို့လာမှုကိုမြန်မာစစ်ဘုတ်ချုပ်တွေဘက်ကစိုးရိမ်မကင်းဖြစ်လာတဲ့အခြေအနေရှိတယ်လို့ဦးမင်းလွင်ဦးကပြောပါတယ
်အမေရိကန်ကနေပြီးတော့တမတော်ကောင်းဆောင်တွေကိုဖိအားပေးလာတယ်၊ပြည်ဝင်ခွင့်တွေပိတ်လာတယ်။နောက်ဥပိုင်နဲ့ပတ်သက်တဲ့စီးပွားရေးလုပ်ငန်းတွေကိုရပ်ဆိုင်မှုဖိအားပေးလာတာတွေရှိတယ်။ဒါတွေဖြစ်လာတဲ့အခါကျတော့ကအကယ်ငါတို့မလုပ်ရင်တော့မရဘူး၊နည်းနည်းတော့လုပ်ပြမှရမယ်ဆိုတဲ့သဘောနဲ့အခုလိုမျိုးရခိုင်ကလေးကတည်ပြီးတဲ့အကြောင်းအရာတွေပေါ်မှာပဲရည်ယူမှုတစ်ခုထပ်လုပ်ပြတယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်
2018ခုနှစ် February လက AP သတင်းဌာနရဲ့ဖော်ပြချက်ကြောင့်မြန်မာအစိုးရဘက်ကတွားရောက်စုံစမ်းခဲ့ပြီးတုံ့ပြန်ခဲ့ရမှာ2019ဩဂုတ်လ28ရက်နေ့တုန်းကလုံခြုံရေးတပ်ဖွဲ့ဝင်တွေနယ်မြေရှင်းလင်းချိန်ကုတပ်ပြင်ရွာမှာအကြမ်းဖက်သမားတွေအပါအဝင်ရွာသား900လောက်နဲ့တိုက်ပွဲဖြစ်ခဲ့တဲ့အကြောင်းအဲ့ဒီတိုက်ပွဲတွေအတွင်းအကြမ်းဖက်သမားအလောင်း19လောင်းရတဲ့အကြောင်းအဲ့ဒီအလောင်းတွေကိုစနစ်တကျမြုပ်နှံတကြိုခဲ့တာရှိကြောင်းဒါပေမဲ့ AP သတင်းဖော်ပြချက်ကတော့မှားယွင်းကြောင်းပြန်လည်ရှင်းလင်းခဲ့ပါရှင်